အခုဆက်ပြီးဆွေရဲကအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကဘာတလွားလူပေါင်းတသန်းခွဲကျော်တေဆုံးရပြီဖြစ်တဲ့ COVID-19 ရောဂါအတွက် American ဆေးကုမ္ပဏီတွေရဲ့အလားအလာကောင်းတဲ့ကာကွယ်ဆေးတွေစိတ်ချမှုတိုင်းတန်နဲ့ပတ်သက်ပြီးအမှုဇီဝဗေဒပညာရှင်မတ်ခင်စာဝင်းကြီးကိုနေ့နဲ့ပြန်ပြပေးကြပါမယ်။မင်္ဂလာပါမခင်ဗျာဝင်ကြီ
းမင်္ဂလာပါရှင်လီ
ကိုဗစ် -19 အတွက်ကာကွယ်ဆေးပေါ်နေပါပြီဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးဖို့အစိုးရတွေကလုပ်နေကြပါပြီဆိုတော့ဒီကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အမှုဇီဝဗေဒပညာရှင်တွေဒီလေ့လာနေတာပေါ့နော်စိတ်ချမှုရှိမရှိနော်အတိုင်းတာဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ်
ဟုတ်ကဲ့ပါအခုဒီစိတ်ချရတယ်ဆိုတဲ့ဟာကတော့အခုအမေရိကရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီစမှာတဲမှာအခြေအနေဘယ်လိုလဲဆိုတာသိရမယ်ပေါ့နော်ဒါပေမဲ့သူတို့စီကပြင်းပြင်းထန်ထန်မှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာသူတို့ရဲ့ data မှာဆိုလို့ရှိရင်အခုက 95% ရတဲ့နှုန်း efficacy စိတ်အာနိသင်ပြရတယ်ဆိုတော့စိတ်အာနိသင်ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်ရင်တစ်ခုကတော့94.1%ရခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရင်ရခဲ့တဲ့ကာကွယ်ဆေးနဲ့ရှင်းကြည့်မယ်ဆိုလို့ရှိရင်ဒီကာကွယ်ဆေးတွေရဲ့အာနိသင်ကတော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးတော့ဆိုးကျိုးလည်းမရပဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြောက်နိုင်ပါတယ်ရှင်
ဟုတ်ဆိုတော့ဒီဆိတ်ချရတဲ့ကာကွယ်ဆေးအတွက်ကိုနော်အများသိထားတာဒီကာကွယ်ဆေးတစ်ခုကနှစ်နဲ့ချီပြီးတော့သူတို့ဆန်းတက်ကြတယ်လို့သိပါတယ်အခုဒီဥစ္စာတစ်နှစ်တောင်မပြည့်သေးဘူးပေါ့နော်ဒီနှစ်အတွင်းမှာပဲဒီကာကွယ်ဆေးရလာတယ်ဆိုတော့ဒီကာကွယ်ဆေးပေါ့နော်ဘာကြောင့်ဒီလိုမျိုးဆိတ်ချရတဲ့အာမခံပြီးသူတို့ရဲပြောနိုင်တာလဲဒီကာကွယ်ဆေးရဲ့နော်သူတို့အလုပ်လုပ်ပုံနည်းနည်းရှင်းပြပေးပါဟု
တ်ကဲ့ပါတော့ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရင်အဖိုးတန်တယ်ဘာလို့လဲဆိုတော့သူကပမယိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကအန်တီပြောသလိုပဲသူကနှစ်နဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့အစင်ပေါင်းများစွာလောက်ရတယ်တတဝါအစင်မှာဆန်းတယ်တတဝါရှိအစင်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဒီအခုဖြစ်လာလို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစစ်စစ်ရင်သူက1ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါနဲ့စနစ်တတဝါစီစနစ်တွေမှာစမ်းသပ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြခွဲထုတ်ပြရတယ်လို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့ဆိုတာ cell တော့အရင်သွင်းရတယ် cell ထဲမှာသူအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပြရခွဲထုတ်ပြီးတော့ဒီ -80 -80 ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ်ဈေးအဲ့တော့မှဈေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအဲ့အခြေခံအဲ့ဒီအစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာသူကဒီကနေပြီးတော့တတဝါမဲ့စနစ်ဆောင်းနဲ့ဆန်းတဲ့စနစ်ကိုတန်းပြီးတော့ပွားလို့ရတယ် virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအဆင့်နေမှာ virus isolate လုပ်ခဲ့တဲ့ virus ကဟောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်မလိုတော့ဖြစ်သွားတဲ့အခါကျဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တစ်ခုကိုယူလိုက်တယ်ယူပြီးတော့တတ်တော်မှာစနစ်မှာတမ်းပြီးဆန်းလိုက်ဆန်းလိုက်တဲ့အခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘလောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်တရုတ်ပြည်ကသူတို့ကဒီမျိုးဗီဇကိုသူက internet ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇ data ပေါ့နော် genetic sequence မျိုးဗီဇတွေ virus ရဲ့မျိုးဗီဇ data ကို internet ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ကြံပြီးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆောင်နေဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါပြင်ဒါလုံးဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့ plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပ်ပိုင်းအတွင်းမှာသူတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရပါတယ် Trace was a lunette Santa Po, lunette Santa Mess and Nico, Savo, Sinted Santa Poso, Sagan and Santa Poda, Longa di Diaware, and any of your lavine and doema, Rua, Phase 3 sort of Lumiaunian and Santa Poda, Longa di Diaya, Raza, Phase 3, Murana Sagarada, July Nasakone Anima, Sagare, July Nasakone Anima, Phase 3 Savio, July is August, September, Autovala Madura Savio, Tinida. Below chain is she as a Joloyan, we know her mama, through the Tija, a chain, Palau Yaga, known through the Harima through Sabio, Tola, and no Madariaba, Mother Morana, so in course, and later the Matiaga, I know, Gagwe Pere, Tayaga, I know, Gatiaga, I know, Dodi, Gawazilla, Kayashi, and Ludi, Yoga, Tintanes, singing me about that, through it, and also pure like this. Through that, Jenny and I never sing Yawa Visa, Kaja, through an Avila, after you, through Quim, you make down the highest.
ဆိုတော့အခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီဖေ့စ3လဲစမ်းသပ်ပြီးစိတ်ချပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြတ်နိုင်ခါမှာဒီအပူချိန်ကမြင့်လို့မရဘူးအရင်အေးမှဖြစ်တယ်ဆိုတော့အခြေအနေရှိနေဆိုတော့ဒီကမြန်မာနိုင်ငံလိုမျိုးနိုင်ငံလို့ပေါ့နော်အပူပိုင်းနိုင်ငံတွေကိုဒီဆေးတွေပို့မယ်ဆိုလို့ရှင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအ
RNA မျိုးစားပဲဖြစ်ဖြစ် RNA ရဲ့ထားသူရဲ့ပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားပါတယ်။သူကဘာလို့လဲဆိုတော့သူ့ဒီ RNA ဒီမျိုးဗီဇာလေးကမျိုးဗီဇာအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူကဟို degradation ဆိုတဲ့ဟာက RNA ပြတ်စည်းသွားတယ်ပေါ့နော်။အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲ4 degree ရဲ့ up ပေါ့နော်4 degree ရဲ့ out မှာထားတယ်ဒါမဲ့ဟိုဥပမာတခြား company ဆို Johnson & Johnson တို့ဆိုလို့ရှင်သူက4 degree မှာထားတဲ့အတွက်ကြောင့်သူတို့က4 degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူတို့ကစလုပ်ကြတဲ့ဟိုကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှင်သူတို့လှုပ်ဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားတို့ရမယ်အချိန်ဒီ minus 80မှာထားအောင်ဒါမဲ့မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားဟိုကျမတို့ကဒါလုံလောက်တဲ့စမ်းမိဘူးပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျမတို့ကဒီအပူချိန်ကိုတိုးပြီးတော့မစမ်းသေးဘူးမစမ်းရတဲ့အတွက်ကြောင့်မို့ဒါကကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမှန်ရေခဲတက်တာပေါ့နော်မခဲတဲ့ရေခဲတက်တာအောက်ပိုင်းရေခဲအပေါ်20အပေါ်နဲ့အောက်နဲ့20ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျမတို့လက်ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့တုံးလို့ရတယ်ပေါ့နော
်ကာဝတ်ဆေးကိုနော်ရုံရုံချီချီနဲ့ထိုးတင်လားမထိုးတင်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာဝတ်ဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာဝတ်ဆေးနဲ့ပတ်သက်ပြီးတော့ဒီရုံချီစိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခု Moderna ဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခတ်ခဲ့တယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိတ်တောင်းနိုင်တဲ့အခြေအနေရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးတော့ဒီဟိုကလည်းခွင့်ပြုမိတ်ပေးခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီ American FDA ဆိုသူတို့အခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ43000ပါဝင်ပြီးတော့ထိုးနိုင်ခဲ့တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ43000ဆို43000နဲ့တဝက်3000ဆိုလို့ရှိရင်3000တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးအခုလုံးကလည်း20ထိုးရတယ်ဆိုတော့နောက်ဆုံးအခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအကြိမ်ထိုးထားတဲ့ဟာ cost pay သွားပြီးတော့သူက60အတွင်းမှာသူတို့မှာဘေးရဆူဂျူရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရဆူဂျူမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့အခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အစီအမံရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းထားတဲ့ဟာနှစ်ခုစလုံးကဘေးရဆူဂျူသူတို့လူသေးတာတို့အရင်ဆိုးတဲ့ဘေးရဆူဂျူအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမားခံနိုင်တဲ့အတွက်ကြောင့်တို့ခွင့်ပြုမိန်တောင်းထားပြီးပြီးဇက်ခါကျတော့ရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချစွာနဲ့ပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိန်တောင်းထားတာကုမ္ပဏီဘယ်နှခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲအခု
ခုလက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန့်တောင်းထားတာကနှစ်ခုရှိတယ် Pfizer ကတော့ပထမဆုံးတောင်းခဲ့တယ်နောက်ပြီးတော့ Moderna လာတယ်FDA ကအကြံပေးအဖွဲ့နဲ့သူတို့ဒီဆွေးနွေးမယ်ဆိုသူတို့ data တွေ review လုပ်မယ်ပေါ့နော်အခုကြည့်ထားတဲ့လူတွေအကုန်လုံးကဘယ်လိုလူမျိုးတွေမှာသူတို့ရောဂါကူးခံရသလဲဘယ်လိုလူမျိုးတွေမှာဆိုလို့ရှိရင်သူတို့ side effect ပြဒါမျိုးတွေသူတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာသူတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကကြတော့ဒီဇင်ဘာ10ရက်နေ့ Moderna ကကြတော့ဒီဇင်ဘာ18ရက်နေ့မှာဒါသူတို့ဆွေးနွေးပြီးတော့သူတို့ pass ပေးလိမ့်မယ်ပေါ့
COVID-19 အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်ကဘလောက်ကြာကြာခံမလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါအခုနှစ်ဆင့်ထိုးရတယ်ဆိုပြီးတော့ပြောရတာပထမနှစ်ဆင့်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကအခုလောက်ထားပါဒီ spike protein ဆိုတာအခုကျမတို့ဒီအများကြီးသူလည်းသိလောက်မှာပါဒီ virus ကကျမောက်ပြီးပုံစံရှိရဆိုရင်ကျမောက်ပြီးပေါ်ကစုချုံလေးတွေကို spike လို့ခေါ်တယ်သူကဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တယ် coding ဆိုတာ spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထုတ်ခဲ့ပြလိုက်တယ်အဲ့တော့ဒီအဲ့ mRNA ကကိုယ်ထဲရောက်သွားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်ဒါပေမဲ့သူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာ ਨੇ ခန္ဓာကိုယ်ခုခံအားငါတို့ဒါအရင်တော့ဒါတွေ့ရပြီလို့ဆိုပြီးတော့လုပ်တာသူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံနေဆိုတဲ့မိမိရဲ့မိခွန်းမှာဆိုလို့ရှိရင်သူကအခုလောလောဆယ်အထိက Moderna ဆိုလို့ရှိရင်လည်း July 29မှာစတယ် August မှာသူ့ရဲ့နှစ်ဆင့်မှာထိုးရတယ်ဆိုတော့ပထမတစ်ဆင့်ထိုးတယ်ထိုးပြီးရင်လည်းပြင်းတယ် concentration များတဲ့ dose နဲ့ဒုတိယအချိန်ထိုးတယ်ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်တခုကနှစ်ပတ်တခုကသုံးပတ်သုံးပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူ့ရဲ့ dose ပြောင်းကောင်းစေကောင်းစီအောင်ထိုးရတဲ့ဟာတလကြာတယ်တလပြီးတော့နောက်ထပ်နှစ်လပေါ့ဥဒါ July ကထိုးရတယ် August တလထိုးမယ် September October လို့မှာ၃ခါစောင့်ကြည့်ထားတယ်စောင့်ကြည့်ထားတဲ့အတွက်ကြောင့်အခုလောလောဆယ်ထိကာကွယ်ဆေးတစ်ခုရဲ့ကာကွယ်ပေးနိုင်တဲ့သက်တမ်းက3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်။ဒါပေမဲ့အဲ့ဒီသက်တမ်းကဘလောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလို့ပြောပေါ့။အခုမှညီမတို့ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့ခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေကိုဆက်ဆောင်ကြည့်ရမယ်။နောက်နှစ် January ခံနိုင်သေးလားဒီလူတွေကိုဆက်ဆောင်ကြည့်ရမယ်။ဆိုတော့ဒါကကျတော့ဒါ Phase 3မဟုတ်တော့ဘူးဒါဒီ Clinical Trial Phase 4ရဲ့ရောက်သွားပြီ။ဒါပေမဲ့ဒီအချိန်မှာကျရင်တော့တခြားအများပြည်သူ Public ကိုလည်းထိုးဖို့ပြပေးနေတယ်ဒါသူတို့ရဲ့ဒီ data ကိုဆက်ပြီးတော့ဘယ်လောက်ခံလဲဆိုဆက်ပြီးစောင့်ကြည့်သွားအောင်ဖြစ်ပါတယ်ရှင်ဟု
တ်ကျေးဇူးများကြီးပါတယ်မခင်ကြောင်ဖြစ
်ကျေးဇူးပါ